ဂျပန်နိုင်ငံမှာပြီးခဲ့တဲ့အပတ်မတ်လ17ရက်နေ့ကဖြစ်ခဲ့တဲ့ကြီးမားတဲ့ငလျင်တံနဲ့ဆူနာမီရေလိုင်းတံတွေကြောင့်နျူကလ িয়ার ဆက်ရုံတွေထိခိုက်ပျက်စီးခဲ့ပြီးအရေးပေါ်အခြေအနေတွေဖြစ်ခဲ့ရပါတယ်။အခုလိုငလျင်တံခံရလေးရှိတဲ့ဂျပန်နိုင်ငံမှာဒီလိုနျူကလ িয়ার ရေးပေါ်အန္တရာယ်မဖြစ်ရအောင်စီစဉ်တာတွေရှိခဲ့ပေမဲ့လက်တွေ့မှာသဘာဝဘေးဒဏ်ရဲ့ပြင်းထန်မှုကမထင်မှတ်ပဲအနိုင်ယူသွားခဲ့ပါတယ်။အခုလိုနျူကလ িয়ার ရေးပေါ်အခြေအနေကြောင့်လူတွေရဲ့ကျန်းမာရေးကိုထိခိုက်မှာကိုစိုးရိမ်နေကြပါတယ်။မကြာသေးခင်ကပဲဂျပန်နိုင်ငံကဖူကူရှိမားနျူကလ িয়ার ပြဿနာရဲ့ပြင်းထန်မှုအဆင့်ကိုနံပါတ်4နေရာကနေနံပါတ်5နေရာကိုမြှင့်တင်လိုက်ပါတယ်။အပြင်းထန်ဆုံးအဆင့်ကတော့နံပါတ်9အဖြစ်နိုင်ငံတကာမှာသတ်မှတ်ထားပါတယ်။အခုလိုနျူကလ িয়ার ရေးပေါ်ဖြစ်ပြီးမှထွက်လာတဲ့နျူကလ িয়ার ဓာတ်တတိကြွမှုဒဏ်ထိတွေ့ခံစားရမှာကိုဂျပန်နိုင်ငံမှာဒီမကအာရှတိုက်တစ်ခုလုံးကပါစိုးရိမ်နေကြပါတယ်။ဒီစိုးရိမ်မှုကြောင့်ဆိုဒီယံစားနဲ့ဒီဆိုဒီယံစားထက်အငန်ပါတဲ့စားကုန်တွေအဝယ်များပြီးအာရှဒေသအတွင်းမှာဒီပစ္စည်းတွေပြတ်တောက်သွားခဲ့ရပါတယ်။အားလုံးသိကြတဲ့အချိန်တရုတ်နိုင်ငံမှာတော့စားတွေအဝယ်များပြီးမြန်မာနိုင်ငံမှာလည်းစားတွေပြတ်စားစည်းတွေရုတ်တရက်ခုန်တက်သွားခဲ့ရပါတယ်။ဒါပေမဲ့အခုလိုစားနဲ့အငန်ပါတဲ့စားကုန်တွေစားရင်နျူကလ িয়ার တတိကြွမှုဒဏ်ကနေကာကွယ်နိုင်မယ်လို့စဉ်းစားတာဟာမမှန်ပါဘူး။ဒီရေဒီယိုတက်တတိကြွမှုအန်ဒီယအကြောင်းသိရဖို့နဲ့ဒီအန်ဒီယကနေကာကွယ်နိုင်ဖို့အတွက်ပဝင်းချင်းဆိုင်ရာကျန်းမာရေးဘာသာပါမောက္ခဂျိမ်းစမစ်ကိုမေးမြန်းထားပါတယ်။ဟုတ်ကဲ့ပါမောက္ခစမစ်ခင်ဗျာဒီရေဒီယိုဓာတ်သတ္တိကြွမှုဒဏ်တွေထိတွေ့ခံစားရတာကနေကာကွယ်နိုင်ဖို့ပိုတက်ဆီယမ်အိုင်အိုဒိုက်ဆေးပြားတွေကဘယ်လိုကာကွယ်ပေးနိုင်ပါသလဲ
။ Whole idea with potassium iodide is to provide
ပိုတက်ဆီယမ်အိုင်အိုဒိုက်တုံးတာကအဓိကအနေနဲ့ဒီရေဒီယိုဓာတ်သတ္တိကြွမှုရှိတဲ့အေးပြီးတော့တည်ငြိမ်တဲ့အိုင်အိုဒင်းဓာတ်ကိုလေဝင်အကျိတ်စီကိုပို့ပြီးဖို့ပါ။လေဝင်အကျိတ်ကိုဒီအေးပြီးတော့တည်ငြိမ်ကာအန္တရာယ်မပေးနိုင်တဲ့အိုင်ယိုဒင်းဓာတ်ရောက်သွားလို့ရှိရင်လူခန္ဓာကိုယ်ထဲကိုရေဒီယိုတက်တိကြွမှုရှိတဲ့အိုင်ယိုဒင်းတွေစတာအသက်ရှူတာတွေကတဆင့်ဝင်လာခဲ့တော့မှဒီလေဝင်အကျိတ်ထဲရောက်မလာအောင်ကာကွယ်ပေးနိုင်ပါလေ။ဒီမကောင်းတာတွေကိုစွန့်ထုတ်ပေးနိုင်ပါလေ။ကျွန်တော်ဒီရှာနူဗိုင်းနျူကလ িয়ার ပောက်ကွဲမှုလိုမျိုးအတိတ်သင်ခန်းစာတွေအရာသိထားတာကလေဝင်အကျိတ်ကိုဒီရေဒီယိုတက်တိကြွမှုတွေရောက်သွားလို့ရှိရင်လေဝင်အကျိတ်ကင်ဆာဖြစ်နိုင်ပါလေ။ဒါကြောင့်အခုလိုမျိုးလေဗင်အကျိတ်စီကိုရောက်မသွားနိုင်အောင်တတ်နိုင်သမျှကာကွယ်ဖို့လိုပါတယ်ပထမကရေဒီယိုဓာတ်သတ္တိကြွမှုကိုစောင့်ကြည့်တိုင်းတာရပါမယ်အထူးသဖြင့်အစာစာနဲ့နှုတ်တွေထဲမှာရေဒီယိုဓာတ်သတ္တိကြွမှုရှိတဲ့အိုင်ယိုဒင်းဓာတ်တွေပါလာတာကိုပါဒီဓာတ်သတ္တိကြွမှုရှိတဲ့အိုင်ယိုဒင်းတွေဟာလေထဲကတဆင့်လာရာနဲ့စာရင်အစာတောက်ကတဆင့်ဝင်လာတာပိုများပါတယ
်တရုတ်မှာဆိုရင်ပဲငံပြားအိမ်မှာပါတဲ့စာကဒီဓာတ်သတ္တိကြွမှုခံရတဲ့ဓာတ်ကနေကာကွယ်ပေးမယ်လို့မျှော်လင့်ခဲ့ကြပါတယ်အဲ့ဒီတော့အခုလိုငံပြားကြီးပိုစားတင်ပါလားပါမောက္ခကြီးခင်ဗျာ
It's not something I would recommend that they do
အခုလိုလုပ်ပါလို့တော့ကျွန်တော်ကမညွန်ကြားချင်ပါဘူးလူတွေတိကလူချင်တာကပဲငံပြားကြီးထဲမှာပါတဲ့ iodine မှာဒီငံပြားကြီးထဲမှာ iodine အများပြားပါပါတယ်နိုင်ငံအများစုကစားရီထဲမှာလည်း iodine ဓာတ်ပါပါတယ်ဒါပေမဲ့သိတယ်မို့လားဗျအခုလိုမျိုးဒီကာကွယ်နိုင်ဖို့လိုအပ်တဲ့ပမာဏရဖို့အတွက်ဆိုရင်တော့စိတ်ပျက်စရာကောင်းလောက်အောင်ဒီဟာတွေကိုအများကြီးစားသုံးမှရမှာဗျ
ဟုတ်ကဲ့အဲ့ဒီတော့နျူကလ িয়ার တတိကြွမှုဒဏ်ကိုကြီးကြီးမားမားခံစားရရင်ကျန်းမာရေးကိုဘယ်လိုထိခိုက်နိုင်ပါသလဲပါမခစမက်ခင်ဗျာ
When we start getting into acute levels of radiation exposure
ပြင်းထန်တဲ့ရေဒီယိုဓာတ်တတိကြွမှုအဆင့်ဟာပမာဏ 1000 millisieverts ရောက်မှစပြီးတော့ဖြစ်တာပါဒီအဆင့်ရောက်ရင်တော့လူကိုသေစေနိုင်တဲ့အထိဖြစ်သွားနိုင်ပါတယ်4000 millisieverts လောက်ဆိုရင်တော့သေဖို့90ရာခိုင်နှုန်းအန္တရာယ်ရှိပါတယ
်ဒါဆိုရင်နျူကလ িয়ার လက်စစ်ဆက်ရုံမှမင်းကြီးတက်နေတဲ့ဂျပန်လူသမားတွေအတွက်ဆိုရင်ရောဒီလောက်မြင့်မားတဲ့ပမာဏဒဏ်တွေကိုခံစားရနိုင်ပါသလားပါမခစမစ်ခင်ဗျာ
There's no reason for them to be exposed to that high of a level however
သူတို့တော့အခုလိုမျိုးမြင့်မားလုံးနဲ့အဆင့်ခံဖို့အကြောင်းမရှိပါဘူးဒါပေမဲ့သူတို့အနေနဲ့ယာနဲ့ချီတဲ့ပမာဏအထိတော့ခံနိုင်ပါတယ်စေနာဝန်ထမ်းတွေအနေနဲ့ဒီလက်စစ်စက်ရုံကမိတ်ဆွေရောင်ရင်တူကိုကယ်ဖို့ကြိုးစားမယ်ဆိုရင်250ဒါမှမဟုတ် 500 millisieverts ပမာဏဒဏ်ထိတွေ့ခံစားရဖို့ကတော့မျှော်လင့်ထားမှာပါ
ဟုတ်ကဲ့ဒီရေဒီယိုဓာတ်သတ္တိကြွမှုယောဂခံစားရရင်ယောဂလက္ခဏာတချို့အနေနဲ့ဘာတွေရှိမလဲပါမခစမစ်ခင်ဗျာ
Yeah the acute radiation syndrome phase would be
ရုပ်တရက်ပြင်းထန်တဲ့ရေဒီယိုဓာတ်သတ္တိကြွဒဏ်ခံရတဲ့လက္ခဏာတွေကတော့ပြူရာအန်နာဝမ်းလျှောတာတွေနဲ့စပါပါဒါမျိုးတွေကနိုင်ပိုင်းအတွင်းမှာဖြစ်နိုင်ပါတယ်ဒါပေမဲ့ရက်နဲ့ချီပြီးကြာမှစဖြစ်တာမျိုးလည်းရှိကောင်းရှိနိုင်ပါတယ်ဒီဓာတ်သတ္တိကြွမှုဒဏ်ခံရတဲ့ပမာဏများလေလေဒီလက္ခဏာတွေပေါ်ဖို့မြန်လေလေပါပဲ
ဟုတ်ကဲ့နောက်ပြီးတော့ဒီမိခိုးထဲမှာပါလာမဲ့ရေဒီယိုဓာတ်သတ္တိကြွမှုအရာလေးတွေကိုလည်းအထူးစိုးရိမ်နေကြပါတယ်အဲ့ဒီတော့ဒီဟာလေးတွေကဘလောက်အကွာအဝေးအထိပြန့်နှံ့နိုင်ပါလဲ
Well it can spread very far normally here in the US
ဒီဟာကဝေးကြီးကိုကူးစက်သွားနိုင်ပါတယ်အမေရိကန်နိုင်ငံမှာတော့ပုံမှန်အဖြစ်နျူကလ িয়ার စီမံသတ်မှတ်ရေးကော်မတီကအသုံးပြုနေတာကလူတွေကို10မိုင်အကွာအဝေးအတွင်းကနေပြီးတော့ဖယ်ထုတ်ဖို့ပါ ဘာကြောင့်လဲဆိုတော့ဒီလေတဲ့ရေတဲ့ကိုရောက်သွားတဲ့ဓာတ်တတိကြွမှုရှိတဲ့ဓာတ်ပစ္စည်းလေးတွေဟာဆက်ယုံကနေပြီးတော့ဆယ်မိုင်ပတ်ဝန်းကျင်အတွင်းအဓိကစူးစီးတည်ရှိနေနိုင်ပြီးတော့အန္တရာယ်ဖြစ်စေနိုင်တာကြောင့်မှာအခုလိုဒီဂျပန်နိုင်ငံမှာလိုမျိုးမိုင်90ပတ်ဝန်းကျင်အကွာအတွင်းကနေရွှေ့ပြီးဖို့နျူကလ িয়ার စီကံထင်းသိမ်းကော်မတီကသတ်မှတ်ထားတာကတော့ခုနကပြောသလိုပြင်းထန်တဲ့တတိကြွမှုဒဏ်ကနေကာကွယ်ပေးနိုင်မှုအပြင်မြေကြီးတဲ့ရေတုတဲ့အစားအစာတွေထဲမှာညဉ့်ဉန်းသွားတာတွေကတဆင့်လဲထိတွေ့ခံစားရတာလုံးဝမဖြစ်အောင်တေချာအောင်လုပ်တာဖြစ်ပါတယ်။အဲ့ဒီတော့ခုလိုမျိုးမိုင်90ကာကွယ်ဇုံနယ်မြေတတ်မှတ်တာကအဓိကကတော့ခမားအနေနဲ့စားရတောက်တာနဲ့အပြင်ထွက်တာမှလုံခြုံမှုရှိသွားအောင်လို့ရည်ရွယ်ပါတယ်
။တချိန်တည်းမှာပဲအမေရိကန်နိုင်ငံထုတ်မတ်လ18ရက်နေ့ဝါရှင်တန်ပို့စ်သတင်းစာကတော့နျူကလ িয়ার ကျွမ်းကျင်သူတွေနဲ့အဖွဲ့အစည်းတွေကိုကိုးကားပြီးနျူကလ িয়ার တတိကြွမှုပြင်းပြင်းထန်ထန်ခံစားရရင်ပါမော့ခ်စမစ်ပြောခဲ့တာတွေအပြင်ရုတ်တရက်ဖြစ်နိုင်တာတွေထဲမှာနှုံခွေလာတာ၊ရေတက်ခန်းချောက်တာ၊တပတ်အတွင်းသပင်ကျွတ်တာ၊အုံနောက်နဲ့အာယုံကြောတွေပျက်စီးတာ၊တက်တာ၊အစာအတော့ပြက်တာ၊ဦးအတွင်းပိုင်းပျက်စီးတာ၊အရေအပြားရောင်ရမ်းပြီးပြည်တယ်လာတာ၊ရိုးတွင်းချင်းစီတွေပျက်စီးသွားပြီးသွေးထွက်လွန်လာတာနဲ့ပိုးဝင်ဓာတ်တွေဖြစ်နိုင်တယ်လို့ဆိုပါတယ်။ရေရှည်မှာတော့ဆဲတွေပျက်စီးပြီးသွေးကင်ဆာနဲ့အခြားကင်ဆာတွေအပြင်မျိုးပွားမှုနဲ့အခြားပြဿနာတွေလည်းဖြစ်လာနိုင်တယ်လို့ဒီသတင်းစာကြီးကဆိုပါတယ်။ဒီသတင်းစာကြီးကပဲနျူကလ িয়ার ဓာတ်တတိကြွမှုနည်းနည်းပါးပါးခံရရင်တော့ရုတ်တရက်လက္ခဏာတွေပြတာသိမရှိပေမဲ့ရေရှည်မှာတော့မျက်လုံးတိမ်ဆွဲတာ၊လက်ပင်ချိတ်ကင်ဆာ၊အဆုတ်ကင်ဆာ၊သွေးကင်ဆာ၊အယိုးကင်ဆာနဲ့အခြားကင်ဆာတွေဖြစ်နိုင်တာအပြင်မျိုးရိုးဗီဇထိခိုက်မှုတွေဟာနောက်မျိုးဆက်တွေအထိကူးစက်ပြန့်နှံ့သွားနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။